ဒီပစီကြီးကျွရမှာရက်သားတွေအများများသေဆုံးခဲ့ရတယ်မြန်မာစစ်တပ်ရဲ့ရက်ဆက်ချင်းချုပ်တဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့တိုင်းနာအဖွဲ့တချို့နဲ့နိုင်ငံရေးပါတီတချို့ကရှောင်ချလိုက်ကြပါတယ်ရက်သားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လူရက်တွေဟာလက်ခံနိုင်ပွဲမရှိဘူးလို့လည်းသူတို့ကပြောကြပါတယ်မက်ခင်ဖြူတွေပြောပြပေးပါအောင်ခင်ဗျာ
ကလင်းငယ်တွေအပါအဝင်ရက်သားပြည်သူအများပြားသေဆုံးခဲ့ရတဲ့ကမ်ဘလူမျိုးနယ်ပစည်းကြီးရွာတိုက်ခိုက်မှုဟာဆေးရဇဝတ်မှုမြောက်တယ်လို့ KNY မျိုးသားတိုးတက်ရေးပါတီ KNPP အထွေထွေမှုတင်ခူးဒန်နီယယ်ကပြောပါရယ်စစ်ကောင်စီအနေနဲ့နိုင်ငံအနှံ့အင်အားအလွန်ကျွံသုံးပြီးအခုလိုခြေမုံမှုတွေလှုပ်လာတာဟာစစ်ဘက်ဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေကိုဆန့်ကျင်တဲ့လုပ်ရက်တွေဖြစ်လို့ KNPP အနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုံချတယ်လို့လည်း KNPP အထွေထွေမှုတင်ခူးဒန်နီယယ်ကပြောပါရယ်ဒါတ
ော့ဒါဆေးရဇဝတ်မှုဟိုကျိုးလို့တာပါပဲကျွန်တော်တို့ကရတော့မြင်တယ်ဟိုမြောင်းလိုင်းကမစလန်စကူမီအနေမျိုးမှာပြောတဲ့အတိုင်းပါပဲဆုံးတိုင်းသူကတော့လုံမှာပဲဆိုသူမနိုင်နိုင်အောင်ချက်မယ်ဆိုတော့သူဆုတ်ဖြတ်ချက်ရှိတယ်ဆိုတော့ဒီနေမီထဲမှာသူတို့တမတ်ထားတဲ့စီအုပ်ချွေးဒီတန်းတိုင်းမှာရှိတဲ့လူတွေအလုံးကသူရှင်းနေရမယ်ဟိုအဲ့ဒီတော့သူရဲ့ချက်ချထားပြီးသားဖြစ်တယ်ဆိုတော့လူထုရဲ့လည်းနဲ့ကရင်ဆိုတော့သူခွဲမှာမဟုတ်တော့ဘူး။ဒါတခုမှမကြောက်အောင်သူရှင်းလင်းဖို့သူ့မှာရည်ရွယ်ချက်ရှိပြီးသားပဲလို့တော့ကျွန်တော်တို့မြင်တယ်နည်
း။မနေ့ကပြစ်ခတ်မှုမှာတိတ်ဆုံးသွားတဲ့သူတွေထဲကလင်းငယ်30ကျော်ပါဝင်တယ်လို့အများစုကဒေသခံရက်သားတွေဖြစ်ကြတယ်လို့ဒေသခံတွေကပြောပါရယ်။မလဲတိုက်တဲ့အတွင်းမှာတဟာပရမဆုံးအချိန်လေးချောင်းကနေအကြီးကျယ်တိုက်ခိုက်ခံရတာဖြစ်တာမို့ပစည်းကြီးကျေးရွာအပါအဝင်ပတ်ဝန်းကျင်ကကျေးရွာ16ရွာလောက်ကဒေသခံတွေလည်းဘေးလွရာတင်းရှောင်ခဲ့ကြရပါရယ်။မြန်မာစစ်တပ်ဟာဖက်စစ်တပ်ဆိုတဲ့လုပ်ရက်တွေကိုကျူးလွန်နေတာလို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်
။ကျွန်တော်တို့ဟိုပါတီအနေနဲ့တော်တော်ကိုပြင်းပြင်းထန်ထန်ရှုံချတယ်ဒါတစ်ချက်ဖြစ်တယ်။နှစ်တစ်ချက်ကဒီလိုလုပ်ရက်မျိုးတွေဟာနှစ်80ရှိပြီ။သူတို့လှုပ်လာတာသူတို့အူတိုင်းသားဒေသတွေမှာဆိုလဲအဲ့ဒီလိုပဲနေရာနဲ့လှုပ်လာကြပြီ။အခုလည်းကျွန်တော်ဗမာပြည်ထဲမှာပြည်မထဲမှာအဲ့ဒီလိုလုပ်ရက်မျိုးတွေကိုဆက်ပြီးတော့လှုပ်တယ်ကျင်းသေးတာကတော့ဟိုဒီစစ်တပ်ကလုံးဝကျွန်တော်တို့တိုင်းပြည်မှာလက်ခံလို့မရတော့တဲ့စစ်တပ်ဖြစ်တယ်ဒီစစ်တပ်ကိုမောင်းထုတ်ပြရမယ့်စစ်တပ်ဖြစ်တယ်ဒီစစ်တပ်ကတကယ်ဖက်စစ်တဲ့ဆိုတဲ့စစ်တပ်ဖြစ်တယ်အဲ့ဒါလို့ကျွန်တော်မှတ်ချက်ပေးချင်ပါတယ်ဗ
ျဒီလိုရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လုပ်ရက်တွေနည်းလာစေဖို့အတွက်နိုင်ငံတကာဘက်ကအခုထက်ပိုပြီးတော့ထိရောက်တဲ့အရေးယူမှုတွေနဲ့နိုင်ငံရေးအရာဖိအားပေးရတွေလှုပ်တဲ့နယ်လို့ခူးဒန်နီယယ်ကပြောပါတယ
်ကျွန်တော်တို့ကနှစ်ပိုင်းတော့ရှိပါတယ်တပိုင်းကတော့လက်နဲ့ကန်ရင်ဖွဲ့စည်းတယ်ရတော့ဟိုလက်နဲ့ကန်တဲ့လူတိုင်းရတော့သူ့ဆက်တုံလောင်ဖို့ပဲရှိနေသူဆက်တိုက်ခိုက်ဖို့ပဲရှိနေဒီထက်မြင့်တဲ့နိပညာတွေရှာဖူးမှတိုက်ခိုက်ဖို့ရှိတယ်တစ်ဖက်မှာလည်းပြည်ဆိုင်ရာကနေသူ့ကိုတွန်းပေးတဲ့လမ်းကြောင်းတစ်ခုကတော့ဒီနီလာတစ်ခုကတော့ဟိုလောက်ရပါလိမ့်မယ်
2022ခုနှစ်ဖေဖော်ဝါရီလတရက်နေ့အာနာသိမ်းမှုနောက်ပိုင်းမြန်မာစစ်တပ်အနေနဲ့သူတို့အာနာတီမဲကြီးအတွက်နီလန်မျိုးစုံနဲ့တိုက်ခိုက်နေနေတာတွေလုပ်နေတာမှာအခုလိုရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာကတော့အဆိုးဆုံးပဲလို့ခူတန်နီယယ်ကပြောပါတယ်စစ်တပ်ရဲ့နေမီရှင်းလေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကဖြစ်ခဲ့တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ဝန်မှာရက်သားတေဆုံးမှုတွေနဲ့ဥယျာဉ်ဆုတ်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခတွေအရေးအတွက်ဟာလည်းတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေတယ်ဆိုတာကိုနိုင်ငံရေးအဖွဲ့တွေကထောက်ပြပြောဆိုကြပါတယ်စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ရက်တွေကိုလုပ်နေကြတယ်လို့ဆွတ်ဆွဲတုံ့ပြန်ထားပါတယ်ရှင်